ပကံကြံဦးမျိုးနယ်ကရွှေစည်းကုံဖရာရင်ပြင်တော်ပေါ်မှာရှိတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းဆောင်စာကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ရင်ကျေးမှုအဖွဲ့ UNESCO ကကမ္ဘာမှတ်တမ်းအမွေနဲ့အဖြစ်သတ်မှတ်လိုက်တဲ့အတွက်ဒေသခံတွေကြားမှာပကံကြံဦးကိုကမ္ဘာအမွေနဲ့ဒေသအဖြစ်သတ်မှတ်ရေးမျှော်လင့်ချက်တွေပုံမှန်မြင်မာလာကြပါတယ်။ဒီအကြောင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကအခုလိုတင်ဆက်ထားပါတယ်။
ဟုတ်ကဲ့လွန်ခဲ့တဲ့နှစ်ပေါင်း400ကျော်16ရာစုကာလကရွှေစည်းကုံဖျားရင်ပြင်တော်ပေါ်မှာဘီးနောင်မင်းတရားကြီးတွန်းလုတ်ချိတ်ဆွဲလှူဒန်းထားတဲ့ကြေခေါင်းလုံးပတ်လည်မှာရေးသားထားတဲ့ခေါင်းလုံးစာတွေကို UNESCO ကကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာဖြစ်ပါတယ်။ဒါဟာအဆိုပြုတင်သွင်းမှု130အနက်ကရွေးချယ်လိုက်တဲ့88ခုထဲမှာတစ်ခုအပါအဝင်လည်းဖြစ်ပါတယ်။အခုလိုမျိုး UNESCO ရဲ့ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်မြန်မာနိုင်ငံကရှေးဟောင်းပစ္စည်းတွေကိုသတ်မှတ်ခံရတာဟာတတိယမြောက်ဖြစ်ပါတယ်။အခုတခါသတ်မှတ်ခံရတဲ့ဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာရဲ့ထူးခြားချက်ကိုရှေးဟောင်းတုတေသနအမျိုးသားပြတိုင်းနဲ့စာကြည့်တိုက်ဦးစီးဌာနညွှန်ကြားရေးမှူးချုပ်ငိမ့်ကပ္ပအမွေနှင့်စီးရင်တင်သွင်းရေးစာရွယ်ပြုစုရေးအဖွဲ့ဥက္ကဋ္ဌဦးဆန်းဝင်းကအခုလိုပြောပါတယ
်။ဘီးနောင်မင်းတရားကြီးရဲ့ဘဝဖြစ်စဉ်နဲ့မှတ်တမ်းကိုဒီခေါင်းလောင်းစာကအထောက်အကူပြုရတယ်ပေါ့နော်။အဲ့ဒီကလည်းဘာသာလူမျိုးနဲ့ရေးထိုးတာလည်းပေါ့နော်အဲ့တော့တီထူးခြားခြင်းကြောင့်မြန်မာဘက်ကလည်းအစုပြုပြီးတင်လိုက်တယ်ကိုဘက်ကလည်းပဲဒါကိုဒါအတိအမှတ်ပြုလိုက်တယ်ပေါ့နော
်ခေါင်းလုံးစာထဲမှာဘီးနောင်တိုက်ခိုက်အောင်မြင်ခဲ့တဲ့အရက်ဒေတာနဲ့အဲ့ဒီဒေတာတွေမှာတာနာပြုခဲ့တာတွေကိုရက်စွဲနဲ့အတိအကျဖော်ပြမှတ်တမ်းတင်ထားပါတယ်ခေါင်းလုံးစာပါမှတ်တမ်းတွေကြောင့်မြမသမိုင်းမှာဟာကွက်ဖြစ်နေတဲ့အကြောင်းချက်တွေကိုသိနိုင်ခဲ့တယ်လို့ဒီခေါင်းလုံးကြီးကိုရွေးချယ်ဖို့စီရင်တင်စင်မှာအဓိကအထထောက်ပြခဲ့ကြပါတယ်အခုတော့ UNESCO ကမ္ဘာမှတ်တမ်းအမွေအနှစ်အဖြစ်သတ်မှတ်လိုက်တာကြောင့်ဒီခေါလုံးကြီးကာကွယ်ထိန်းသိမ်းရေးကိုကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကတာဝန်ယူသွားမှာဖြစ်ပါတယ်
။အဲ့တော့အရင်ထိန်းသိမ်းတဲ့အတိုင်းပဲကျွန်တော်တို့ကဟာလာဟိုပစ္စည်းတိကျမှုမရှိအောင်ကျွန်တော်တို့ကထိန်းတယ်တကယ်လို့ဒါကဟိုဟာပေါ့ဟိုအကြောင်းကြောင့်ပေါ့နော်တဘောဝဘေးတန်မြောက်ဟာလာအာဥမငငလင်းမြောက်ဥမတုံတစ်ခုရောက်ဒီဆုံးရှုံးသွားမယ်လို့ရှိရင်လည်းဒါ UNESCO ကနေပြီးတော့လူအပ်တယ်လို့ဤပညာနဲ့ဝေကြီးပါဝင်ပေါ့နော်ဒါတို့ကဟိုအပင်းမှာထောက်ကိုဖြုတ်ဖြုတ်ပေးတော့ပေါ့
ကမ္ဘာမှတ်တမ်းအမွေနဲ့ Memory of the World ဖြစ်မန္တလေးကုသိုလ်တော်ဖျားကကျောက်စာ929ချက်ကို2014ခုနှစ်ကတချိန်ပကံများစီဒီကျောက်စာနဲ့ပူးတွဲအဖြစ်အလောင်းမင်းတရားရွှေပေလွာကို2015ခုနှစ်ကတချိန်သတ်မှတ်ခံခဲ့ရပါတယ်ဒါရင်မကကမ္ဘာအမွေနှစ် World Heritage အဖြစ် Helen Bethanou နဲ့တရေခိတ္တရာပြမျိုးသုံးမျိုးကိုလည်း2014ခုနှစ်ကသတ်မှတ်ခံခဲ့ရပါတယ်မြန်မာပြည်မှာဒီလိုသတ်မှတ်ဖို့ကြံရှိနေတဲ့အမွေနှစ်တွေရှိနေစေဖြစ်ပြီးဒါကိုပြည်သူတွေကထိန်းသိမ်းဖို့လိုအပ်ကြောင်းလည်းဦးဆန်းဝင်းကပြောပါတယ
်အဲမိမိတို့ရဲ့နိုင်ငံမှာဒီလိုကမ္ဘာအချိန်မှ Memory ရဲ့အချက်ကိုသတ်မှတ်ထားတဲ့အရာတွေရှိတယ်သတ်မှတ်နိုင်တဲ့ဟာတွေလည်းရှိနေတယ်။နောက်တစ်ခါတစ်ပတ်ကြည့်လည်းပဲကမ္ဘာအမွေနဲ့သတ်မှတ်နိုင်တဲ့ဒေတာတွေအဆောက်အအုံတွေလည်းပဲမြန်မာနိုင်ငံမှာရှိနေတယ်။ဒီဟာတွေဆက်လက်ပြီးတော့ရှင်းသင်ဖို့အတွက်ကတော့ခုနပြောတဲ့အချိန်မှပစ္စည်းတွေပဲကြည့်ပြီးနေရာဒေတာတွေအဆောက်အအုံတွေပဲကြည့်ပြီးပြည်သူပြည်သားတွေဝိုင်းဝန်းပြီးထိန်းသိမ်းကာကွယ်စောင့်ရှောက်မှဒါတွေအတွင်းရှိတည်တဲ့နာနဲ့အမျှအခုလိုကျွန်တော်တို့ကမ္ဘာက UNESCO ကအတိအမှတ်ပြုခံရမှဖြစ်ပါတယ်။
ရှီဟောင်းဖျားရီနဲ့ရှီဟောင်းအမှုပညာလက်ရာတွေအမြောက်များရှိတဲ့ပကံညောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ဖို့ကိုလည်းအခုနှစ်စက်တင်ဘာလကအစိုးတင်သွင်းထားပါတယ်။ရွှေစည်းကုံဖျားကဘီးနောင်မင်းတရားကြီးရဲ့ခေါင်းလောင်းစာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of World ဖြစ်သတ်မှတ်လိုက်တဲ့အတွက်ပကံညောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်သတ်မှတ်ရေးမျှော်လင့်ချက်ဟာပုံပုံခိုင်မာလာကြောင်းယဉ်ကျေးမှုဒေတာဖော်ဆောင်ရေးအထောက်အကူပြုကော်မတီပကံညောင်ဦးကဦးနိုင်ထွန်းကပြောပါတယ်
ကျွန်တော်တို့ကဒီဒီတိုင်းတစ်ခုလုံးကိုတောင်မှသူကဝင်နေရှင်းအောင်ယူစားနေတာ哦အဲဒါတစ်ခုလုံးဖြစ်ချင်တာလေဒါဒီဘေးနောက်ခေါင်းလောင်းဝင်လာဆိုတော့ဟိုကျွန်တော်တို့ဟိုပထမအစာပြုနေနဲ့အောင်မြင်တဲ့အတိုင်းဒါလေးဖြစ်တာပေါ့အဲကျွန်တော်ဝန်တာပေါ့ကွာ
လောလောဆယ်မှာတော့ UNESCO အဖွဲ့အစိုးရရှေဟောင်းတုတေသနနဲ့ဒေတာကံပြည်သူတွေဟာပကံညောင်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage ဖြစ်ရေးအတွက်ညှိနှိုင်းဆောင်ရွက်နေကြောင်းနဲ့အလားအလာကောင်းမွန်ကြောင်းလည်းပြောပါတယ်။လာမယ့်2018ခုနှစ်မှာတော့ရခိုင်ပြည်နယ်မြောက်ဦးဒေတာကိုကမ္ဘာအမွေနှစ် World Heritage အဖြစ်နဲ့ရှစ်တောင်းဖျားကအာနန္ဒဆန္ဒရာကျောက်စာကိုကမ္ဘာမှတ်တမ်းအမွေနှစ် Memory of the World အဖြစ်တင်သွင်းဖို့ရှိနေပါတယ်။